မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အားနေအိမ်အကျဉ်းချုပ်ချထားမှုစက်တမနှစ်စက်တန်းတိုးဖို့စစ်ဆိုးရကဆုံးဖြတ်လိုက်တဲ့အတွက်အကြီးကျယ်စိတ်အနှောက်အယှက်ဖြစ်ရတယ်လို့အမေရိကန်သမ္မတဂျော့ချ်ဘုတ်ကပြောဆိုပါတယ်။အသက်62နှစ်အရွယ်ရှိမြန်မာအတိုက်ခံခေါင်းဆောင်ဟာလွန်ခဲ့တဲ့18နှစ်တာကာလအတွင်း12နှစ်ကျော်နေအိမ်အကျဉ်းချုပ်ချခံနေခဲ့ရတာပါ။မြန်မာနိုင်ငံရဲ့အကျဉ်းသားအားလုံးလွတ်ပြေးပါဒေါက်အောင်ဆန်းစုကြည်နဲ့သူများရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တခြားသောဒီမိုကရေစီအင်အားစုများတိုင်းရင်းသားအဖွဲ့စည်းများနဲ့နိုင်ငံရေးစကားဆိုပါလို့သမ္မတအင်ဂျူရောကစစ်ဆိုးရကိုအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်ဒေါက်အောင်ဆန်းစုကြည်အားနေအိအကြေကျုပ်ချတာမှုသက်တမ်းတိုးခြင်းဟာမြန်မာပြည်ကနိုင်ငံရေးလွတ်လပ်ခွင့်အတွက်ဝန်းနေစရာတရဖြစ်တယ်ဒါပေမဲ့လို့ဆိုက်ကလုန်းလေပြင်းပုံတိုင်းတိုင်ခံလိုက်ရတဲ့ဒုက္ခသည်များအတွက်ကယ်ဆယ်ထောက်ပံ့ရေးကိုတော့ထိခိုက်စေပါမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနကလည်းကြေညာပါတယ်မြန်မာစစ်ဆေးရတောင်းကံများဒေါက်အောင်ဆန်းစုကြည်နေအိမ်တို့မနေ့ကသွားရောက်ပြီးတဲ့နောက်နေအိမ်အကြေကျုပ်ချတာမှုသက်တမ်းတိုးကြောင်းအသိပေးပြောဆိုခဲ့ပါတယ်ကုလသမဂ္ဂတွင်မှုချုပ်ဘန်ကင်မူးကဒေါက်အောင်ဆန်းစုကြည်ရဲ့အမှုဟာနိုင်ငံတကာအသိုင်းအဝိုင်းအဖို့အလွန်အရေးကြီးဆုံးနဲ့အကြီးကျယ်စိုးရိမ်ရတဲ့အမှုတွေထဲမှာတစ်ခုအပါအဝင်ဖြစ်ကြောင်းပြောဆိုပြီးဒေါက်အောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးအကျဉ်းသားအားလုံးစောနေတယ်များစောပြီးလွတ်လာကြတာကိုမြင်တွေ့ရရေးကုလသမဂ္ဂကဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဂရုပြုပြောဆိုသွားပါတယ်။မြန်မာစစ်ဆိုရအကြီးကျယ်ပုချုပ်မှုကြီးသန်းရွှေနဲ့တွေ့ဆုံစဉ်ဒေါက်အောင်ဆန်းစုကြည်ရဲ့အမှုကိစ္စကိုထက်သွင်းဆွေးနွေးခြင်းမပြုခဲ့ဘူး။ဘာကြောင့်လဲဆိုတော့သူမြန်မာပြည်ကိုတွားရောက်တာဟာနာဂစ်ဆိုင်ကလုန်းလေပုံတိုင်းဘေးသစ်ခံရတဲ့ကိစ္စအတွက်ကွန်ဂျီဖို့ကိစ္စဖြစ်ပြီးနိုင်ငံရေးကိစ္စမဟုတ်လို့ဆွေးနွေးခဲ့ခြင်းမပြုတာလို့ကုလသမဂ္ဂတွင်မှုချုပ်ကရှင်းပြပြောဆိုပါတယ်။